မင်္ဂလာညနေခင်းပါရှင်။2020ပြည့်နှစ်မတ်လ10ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 18.1925 ရို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းပြည်တွေကတော့ခုချောချောသိန်းနဲ့ကျမအနံလာတို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့တွားရောက်ပါတယ်ကမ္ဘာရေနံစည်းတွေနှစ်ပေါင်း30အတွင်းအနှိမ့်ဆုံးအထိသတင်းလာနေကကြာဆင်းသွားပေမဲ့ဒီကနေ့မှာတော့900ခန့်လုံးပြတ်တက်လာပါတယ်ရှခိုင်ပြည်နယ်မြောက်ရှမ်းပြည်နယ်မြောက်ပိုင်းကုခန့်မြို့နယ်ထဲမှာခမ်းမန်းမြန်မာကျပ်ငွေကာလတန်ဖိုး133ဘီလျံရှိတဲ့မွေးစေဝါတွေနဲ့မွေးစေဝါချက်ပစ္စည်းတွေကိုဖန်ဆီးမိတယ်လို့မြန်မာတမရောကကွေဦးစီချောယုံကတင်ထုတ်ပြန်ပါတယ်ဒီလိုတင်တွေကြားမှာပါမှာခွန်ယုံ
ကောင်းပါပြီရှင်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာလေးတွေမှာတော့တရုတ်နိုင်ငံပြည်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးနေရာကိုရောက်လာတဲ့အီတလီမှာရှိနေတဲ့မြန်မာနိုင်ငံသားတွေအခုညလိုရင်မြန်မာတန်ယုံကိုဆက်သွင်းနိုင်တဲ့အကြောင်
းအကြောင်းသားတွေကတော့တန်ယုံနဲ့လည်းသူတို့ချိန်ထားတာပေါ့နော်သူတို့မိသားစုတွေနဲ့လည်းဖုန်းကြပါတယ်ကျွန်တော်တန်ယုံကလည်းလိုအပ်တာရှင်အခုညီသေးဖို့အဲ့လိုသူတို့
အီတလီဆိုင်ရာမြန်မာတန်ယုံပြောခွင့်ရကပြောကြားလာတဲ့အတူနားဆင်ရမှာပါဒီကနေ့ကုလလူခွင့်ရေးကောင်စီဆွေးနွေးပွဲမှာတော့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့မဲပေးခွင့်တန်းတူရရင်းနဲ့စီရေးပြိပခါတွေကြောင့်ဆွေးနွေးတင်သွင်းချက်နဲ့အတူဒီကနေ့ပြည်ထောင်စုလွှတ်တော်တွင်ဖွဲ့စည်းပုံပေါက်ပြင်ဆင်ဖို့ဥပဒေတွေအနေနဲ့ပြင်ဆင်ရေးမဲခွဲတဲ့ပုံမှန်14ခုမှာနှစ်ခုသာပြင်ဆင်ဖို့အတည်ဖြစ်ခဲ့တယ်ဆိုတဲ့သတင်းပါတွေနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့တွားရောက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတော်မှာလူ8000ကျော်ကူးစက်ခံခဲ့ရပြီးတော့3100ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီပထမဆုံးတွားရောက်တာလည်းဖြစ်ပါတယ်။ဆေးဝါးနှံတွေနဲ့လူနာတွေကိုတွားရောက်တွေ့ဆုံမှာဖြစ်တယ်လို့ရောဂါကပ်ကွယ်ထိန်းချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြည့်ရှုစစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံမှာရောဂါနဲ့အသက်19ဦးတွေ့ရှိကြောင်းကျန်းမာရေးတာဝန်ရှိသူတွေကကြေညာခဲ့ပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီအခုလိုတွားရောက်တာပါ။တခြားကမ္ဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်မြန်မြန်ဆန်ဆန်ကူးစက်နေပေမဲ့တရုတ်နိုင်ငံမှာတော့ကူးစက်မှုနည်းတစ်ထက်နည်းလာတာပါတရုတ်မှာကူးစက်ခံရသူ80ရာခိုင်နှုန်းကတော့ပြန်ပြီးတော့နေထိုင်ကောင်းလာပါပြီရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားခဲ့တဲ့တရုတ်တာဝန်ရှိသူတွေကလူစုလူဝေးတွေနဲ့နိုင်ငံတွင်ခီးသွွာလာတာမျိုးမလုပ်ဖို့ကန့်သက်တားမြစ်ထားပြီးတော့မြို့အတော်များများကိုလည်းဝင်ထွက်ပိတ်ထားခဲ့တာပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9000ကျော်နဲ့သေဆုံးသူ460ထက်မနည်းရှိနေတဲ့အီတလီနိုင်ငံကတော့တရုတ်ပြည်ရင်ရောဂါကူးစက်သူအများဆုံးဖြစ်ပါတယ်။အစောပိုင်းကတော့နိုင်ငံမြောက်ပိုင်းကိုပဲအီတလီအစိုးရကအတော်လာကန့်သက်ခဲ့ပေမဲ့လို့အင်္ဂါနေ့မှာတော့လူဦးရေတန်း60ရှိတဲ့တနင်္ဂနွေလုံးကိုခီးတော်လာခွင့်ကန့်သက်ပိတ်ပင်လိုက်ပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ရှိသူလူတစ်ယောက်နဲ့နိုင်ငံရေးအစည်းအဝေးတစ်ခုလက်တလောအတူတက်ခဲ့တဲ့လွှတ်တော်အမတ်၄ယောက်တို့ကသူတို့သဘောဆန္ဒနဲ့တီးခြားခွဲပြီးတော့နေနေကြပါတယ်။အဲ့ဒီလွှတ်တော်အမတ်တွေနဲ့လက်ဆွဲနှုတ်ဆက်ပြီးတော့အဲ့ဒီအစည်းအဝေးမှာပဲမိန့်ခွန်းပြောခဲ့တဲ့တမနာတို့နဲ့ထမကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသလားဆိုတာကတော့မသိရသေးပါဘူး
။ကမ္ဘာရေနံစင်းလုံးကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တနင်္လာနေ့ကအာဆာဒေတာအစုရှယ်ယာဈေးတွေအကြီးအကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်။ဂျပန်နိုင်ငံကနီကေးကြီးအစုရှယ်ယာညွန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပြီးမြေနောက်ပိုင်းမှာတိကျကိုင်းနှုန်းလောက်အတက်ပြခဲ့ပြီးဟောင်ကောင်ဟန်ဆန်အညွန်ကိန်းဟာ1.4ရာခိုင်နှုန်းအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟဲအညွန်ကိန်းကတော့2ရာခိုင်နှုန်းလောက်ဈေးတက်ပါတယ်။ဥရောပဈေးကွက်တွေမှာအစောပိုင်းကအတက်ပြခဲ့တယ်လို့အမေရိကန်ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးတွေလည်းဒီကနေ့ဈေးကွက်ဖွင့်ချိန်မတိုင်ခင်မှာတော့အတက်ပြနေပါတယ်။တနင်္လာနေ့ကတော့ကမ္ဘာတစ်ဝန်းအစုရှယ်ယာဈေးကွက်တွေမှာအတော့ကိုဆိုးရွားတဲ့ဈေးကျဆင်းမှုနဲ့ကြုံခဲ့ရတာပါ။နယူးယောက်အစုရှယ်ယာဈေးကွက်မှာ900ခန့်နှုန်းကျော်ဈေးကျခဲ့ပြီးအာရှဈေးကွက်တွေမှာ900ခန့်နှုန်း၊ဥရောပဈေးကွက်တွေမှာ800ခန့်နှုန်းလောက်အထီးအထီးကျသွားခဲ့တာဖြစ်ပါတယ်။ကမ္ဘာရေနံစင်းဈေးတို့မှာစံအဖြစ်သတ်မှတ်ထားတဲ့ Brent ရေနံစင်းဈေးဟာတနင်္လာနေ့က24ခန့်နှုန်းကျဆင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်လာပါတယ်။ရင်နံစင်းစင်းအခုလောက်ကျသွားတာဟာ1990ခုနှစ်ပင်လယ်ကွေးစစ်ပွဲကာလကတည်းကဆိုရင်အဆိုးရွားဆုံးဖြစ်ပြီးရင်နံစင်းတစ်စီကိုဒေါ်လာ20အထိကျသွားနိုင်တယ်လို့အမေရိကန်ခြေဆိုင် Goldman Sachs ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးကကြွမ်းကျင်သူတွေကသတိပေးထားပါတယ်
ကမ္ဘာရေနံစည်းရေနှစ်ပေါင်း30အတွင်းအနှိမ့်ဆုံးထိတင်းလာနေကကြာဆင်းသွားပေမဲ့လို့အင်္ဂါနေ့မှာတော့900ခန့်လုံးဈေးပြန်တက်လာပါတယ်စီးပွားရေးတွေပြန်ပြီးတော့ဦးမော်လာနိုင်တဲ့အလားအလာတွေပေါ်ရင်းနှီးမြှုပ်နှံသူတွေကလည်းစောင့်ကြည့်နေကြတာပါ ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အပေါ်ဆိုရင်မှုတွေကြောင့်ဈေးမငြိမ်မဲဝယ်လို့အားတက်ပြီးတော့အခုလိုဈေးတက်လာတာဖြစ်နိုင်တယ်လို့လည်းသုံးသပ်နေကြပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အစုရှယ်ယာဈေးတွေလည်းအကြီးအကျယ်ကျဆင်းနေကြတာပါ။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စီးပွားရေးကိုမထိခိုက်အောင်လို့အသေးချာလှုပ်ကိုင်သွားမယ်လို့တင်းလာနေကပြောပါတယ်။ဂျပန်နိုင်ငံကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်လာနိုင်တဲ့နိုင်ငံစီးပွားရေးအတွက်အထောက်အကူဖြစ်စေဖို့ဒေါ်လာ၄ဘီလျံကျော်ထပ်ပြီးတော့သုံးစွဲဖို့အရာထားပါတယ်။ယန်နစိန်းတစီကိုတိတိတမ86ဒေါ်လာဈေးတက်လာတဲ့အတွက်တစီကို36.1 ဒေါ်လာအထိဈေးအထိပြန်ပြီးတော့ဈေးရလာတာပါ။ American WTI ယန်နစိန်းဈေးတွေကလည်းတစီကို13.65ဒေါ်လာအထိဈေးမြင့်ခဲ့ပြီးတော့တစီကို32.8ဒေါ်လာအထိဈေးပြန်ရနေပါတယ်။တနင်္လာနေ့တုန်းကတော့ယန်နဈေးတွေ25ရခိုင်နှုန်းအထိထိုးကျခဲ့တာပါ။ဒါဟာ2016ခုနှစ် February လနောက်ပိုင်းအနှိမ့်ဆုံးနဲ့ထိုးကျခဲ့တာဖြစ်ပြီးတော့1992ခုနှစ် January လမှာဖြစ်ပွားခဲ့တဲ့ပထမပင်လယ်ကွေ့စစ်ပွဲကာလနောက်ပိုင်းဆိုရင်တော့တရက်ထဲမှာအနှိမ့်ဆုံးအထိဈေးတွေထိုးကျခဲ့တာလည်းဖြစ်ပါတယ်။
အထူးကိုပဲဟိုချိုခွင့်ရဟောင်ကောင်ကျွန်းမှာကိုရိုနာဗိုင်းရပ်စ်အန်ထရီကြောင့်နောက်ထပ်ပိတ်ပင်ကန့်သတ်တာတွေချမှတ်လိုက်တဲ့အကြောင်းအိုးဆိုမှုဂရီလန်ကဒီကနေ့ကြေညာပါတယ
် The uncertainty in the global situation there are no plans yet to loosen any of the measures that we have put in place
လက်ရှိအချိန်မှာကကမ္ဘာလုံးဆိုင်ရာအခြေအနေဟာရည်ရမှုမရှိသေးတာကြောင့်ချမှတ်ထားတဲ့ကန့်သတ်မှုတွေကိုဖြေလျော့ပေးဖို့အစီအစဉ်မရှိသေးပါဘူးဒါပေမဲ့အခြေအနေကိုနေ့စဉ်နေ့ပါသုံးသပ်ဆန်းစစ်သွားရမှာဖြစ်ပြီးအပြောင်းအလဲလုပ်ပြီးဆိုတာနဲ့အကြောင်းကြားမှာဖြစ်ပါတယ်။လက်ရှိမှာကတော့ကမ္ဘာဒေသအများပြားမှာပြန့်နှံ့ကူးစက်နေတဲ့အခြေအနေကြောင့်နောက်ထပ်ကန့်သတ်မှုတွေချမှတ်လိုက်ပါတယ်လို့အုပ်ချုပ်ရေးမှူးကယ်လမ်ကပြောပါတယ်။ကမ္ဘာနေရာအများပြားမှာကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်နေတာရဲ့ရိုက်ခတ်မှုတစ်စီတစ်ပိုင်းကြောင့်အာရှဒေသစုရှယ်ယာဇင်းတို့နေစံချိန်တင်ကျဆင်းခဲ့ပြီးတဲ့နောက်မှာပဲကယ်လမ်ရဲ့အခုကြေညာချက်ထွက်လာတာပါ။ဒီတော့တင်မှာပဲစင်ကာပူမှာရောက်နေတဲ့ Costa Fortuna အပျော်စီးတင်မောကြီးပေါ်ကဖြီးတယ်ပြီးဒီကနေ့မှကမ်းပေါ်တက်ခွင့်ရသွားကြပါပြီ။ထိုင်းနဲ့မလေးရှားနိုင်ငံတွေကကမ်းကောက်ခွင့်မပြုခဲ့တဲ့ဒီတင်မောကိုစင်ကာပူကစိုက်ကပ်ခွင့်ပေးခဲ့တာပါ။တင်မောပေါ်ကခီးတယ်တူတယောက်မှအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာပြတာမျိုးမရှိဘူးလို့တင်မောကကြေညာခဲ့တဲ့အကြောင်းစင်ကာပူစိတ်ကန်းအာဏာပိုင်နဲ့ခီးသွွာလာရေးဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒီမော်ဘောကခီးတယ်ရီအားလုံးကိုအစောပိုင်းမှာကိုပူချင်းတိုင်းတာစစ်ဆေးခဲ့တယ်လို့ဒီတင်မော်ဘောမတက်ခင်အရင်ကခီးသွားခဲ့ဘူးတဲ့နောက်ကြောင်းကိုလည်းစစ်ဆေးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီတင်မော်ဟာစင်ကာပူကနေလွန်ခဲ့တဲ့သတင်းတစ်ပတ်မတ်လ3ရက်နေ့ကထွက်သွားတာဖြစ်ပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုဆက်ပြီးတော့တင်ပြနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်လွိုက်ခမ်းကျေးရွာမှာခမန်းချေမြန်မာကျပ်ငွေကာလာတန်ဖိုး173ဘီလီယံရှိတဲ့မူရစေဝါရီမူရစေဝါချက်ပစ္စည်းတွေကိုဖန်ဆီးမိတယ်လို့မြန်မာတပ်မတော်ကကွယ်ရေးဦးစီးချောယုံကမတ်လ9ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။လွိုက်ခမ်းကျေးရွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဦးချမ်းဘောပိုင်အိမ်ကနေ WY စရမ်းပါစေကျွာဆေးပြားတွေ88မြင်းဆောင်တစ်စရမ်းမှာပန်းရောင်စေကျွာဆေးပြားတွေအပါအဝင်မူရစေဝါချက်ရွာမှာတုံးတဲ့အခြားဆက်ဆက်ပစ္စည်းမျိုးစုံကိုဖန်ဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဦးလျော်အပိုင်နေအိမ်ကနေလဲခမန်းကလာကျန်ငွေတန်ဖိုး 3.9 ဘီလီယံကျော်တန်ဖိုးရှိတဲ့အလားတူစိတ်ကြွားစေးပြား18သိန်းကျော်ဘိန်းဖြူ 1420 ဂရမ်နဲ့မူရစ်ဆေးချက်ရမှာသုံးတဲ့အခြားဆက်ဆက်ပစ္စည်းမျိုးစုံကိုပိုင်ရှင်မဲ့အဖြစ်ဖန်ဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။အိမ်ရှင်ဦးလျော်အေကတော့ထွက်ပြေးတိမ်းရှောင်နေပါတယ်။ကုတ်ခိုင်မြို့နယ်ထက်ကကောင်းခါနဲ့လွိုက်ခမ်းရွာအနီးပတ်ဝန်းကျင်ဒေသကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ28ရက်နေ့ကနေတိလ10ရက်နေ့ထိအနေမြင့်ရှင်းလင်းခဲ့တာမှာတော့မူရစ်ဆေးဝါးတွေအပြင်လက်နက်မျိုးစုံကိုပါဖန်ဆီးမိခဲ့တယ်လို့လည်းမြန်မာတပ်မတော်ကကွယ်ရေးဦးစီးချောယုံကမတ်လ10ရက်နေ့မှာတင်ထုတ်ပြန်ထားပါတယ်။အခုလိုရှာဖွေဖန်ဆီးမိတဲ့အထက်မှာစိတ်ကြွဆေးပြားမျိုးစုံ၊ဘိန်းဖြူ၊ဘိန်းညို၊ဘိန်းဖြူခဲ၊ဘိန်းစီခဲ၊ဆေးပြားမုံ၊ဘိန်းစိမ့်နဲ့ဆေးဝါးချက်ပစ္စည်းမျိုးစုံအပါအဝင်စုစုပေါင်းမြန်မာကျပ်ငွေခမန်းတန်ဖိုး144ဘီလီယံကျော်ဖို့ရှိတဲ့အကြောင်းလည်းတင်ထုတ်ပြန်ထားပါတယ်
။2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုပြီးရှင်ပြိုင်မဲ့သမ္မတလောင်းတွေပါတီတွင်အကျိုးရွေးချယ်ပွဲတွေလုပ်နေတာမှာဒီကနေ့အင်္ဂါနေ့မှာတော့မီရှိဂန်ပြည်နယ်အပါအဝင်ပြည်နယ်6ခုမှာအကျိုးရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်။ဒီကနေ့အကျိုးရွေးချယ်ပွဲလုပ်မဲ့ပြည်နယ်6ခုထဲမှာမီရှိဂန်ပြည်နယ်ဟာအကြီးဆုံးဖြစ်ပြီးတော့လက်ရှိချိန်ထိထွက်ထားတဲ့လူထုစစ်တမ်းတွေအရဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကဗမွန်ပြည်နယ်တက်လက်တော်မန်ဘာနီဆန်ဒါစ်နဲ့ထောက်ခံမှုပိုရထားပါတယ်။2016ခုနှစ်မှာမစ္စတာဆန်ဒါစ်နဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့မီရှိဂန်ပြည်နယ်မှာရှင်ပြိုင်ခဲ့တဲ့နောက်ကတော့မစ္စတာဆန်ဒါစ်အနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့မစ္စတာဘိုင်ဒန်ကဆယ်ရာခိုင်နှုန်းထက်မနည်းထောက်ခံမှုပိုရနေတာပါ။ ဒီကနေ့အကျိုးရွေးချယ်ပွဲလုပ်မယ့်တခြားပြည်နယ်တွေကတော့ဝါရှင်တန်မစ်ဆိုရီမစ်ဆစ်ဆီပီအိုင်ဒါဟိုနဲ့မြောက်ဒါကိုတာပြည်နယ်တွေဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ၃ရက်နေ့လောကပြည်နယ်၁၄ခုမှာစူပါဂျူးစတီအကျိုးရွေးချယ်ပွဲတွေလုပ်ခဲ့ပြီးခဲ့ကြဆိုရင်အခုအကျိုးရွေးချယ်ပွဲတွေဟာပထမဆုံးပြန်ကျင်းပတဲ့ရွေးချယ်ပွဲတွေဖြစ်ပါတယ်။အဲဒီစူပါဂျူးစတီအကျိုးရွေ
ဖြစ်နေတယ်လို့စစ်ကွက်စီးပွားရေးကထိခိုက်နေတဲ့အပေါ်အမေရိကန်သမ္မတထရမ့်ကပြဿနာကိုသိအေးမကြီးတောင်ရှော့ဖို့ပြောဆိုလိုက်ပါတယ်။အမေရိကန်မှာမနေ့တင်းလာနေကအစီအစဉ်စစ်ကွက်စပ်ပွင့်ချင်းမှာပဲ S&P 500ညွန်ငွေက900ခန့်လောက်ကျခဲ့တာပါ။တက်စီစီကျတာကကောင်းတဲ့အချက်ဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်လို့လည်းဒီမားတွေကြောင့်လူတွေအထိတ်တလန့်ဖြစ်ရတယ်လို့သမ္မတထရမ့်ကတွစ်တာပေါ်မှာရေးသားခဲ့ပါတယ်။တင်းလာနေတုန်းကတော့သမ္မတထရမ့်ကစီးပွားရေးအကြံပေးပညာရှင်နဲ့တွေ့ဆုံပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးအပေါ်ရပ်ခန့်နိုင်ခြေကိုဆွေးနွေးခဲ့တာပါ။သမ္မတထရမ့်ကသူ့အနေနဲ့ဒီရောဂါပြန့်နှံ့မှုကြောင့်ရပ်ခန့်လာနိုင်တဲ့ကိစ္စတွေပေါ်သိကောင်းတဲ့အစီအစဉ်တွေလုပ်ထားတယ်လို့ပြောဆိုသွားပါတယ်။လက်ရှိအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ600ကျော်လာပြီးတော့သေဆုံးသူ26ဦးရှိနေတဲ့အပေါ်မှာလည်းဒီမိုကရက်လွတ်တော်အမတ်ဘာနီဆန်ဒါကတော့သမ္မတအစိုးရရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခဲ့ပါတယ်။သမ္မတထရမ့်ကဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အတိတ်အနေကိုခံမနိုင်စွာမရှိသလိုသူ့ရဲ့လက်လွတ်စပယ်ပြောဆိုနေတာတွေကြောင့်လည်းပြည်သူတွေနဲ့တကမ္ဘာလုံးကလူတွေစွေစွာဖြစ်ပြီးတော့စိတ်ရှုပ်ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံစစ်အခြေစိုက်စခန်းတစ်ခုကနေအမေရိကန်တပ်ဖွဲ့တွေကိုစာပြီးရုပ်သိမ်းနေပြီလို့အမေရိကန်တာဝန်ရှိသူတူကဒီကနေ့ပြောပါတယ်။တိုက်ပွဲတွေကြေကြေပြတ်ပြတ်ဆက်ဖြစ်နေပြီးနိုင်ငံရေးအကြတဲ့နဲ့ကြုံနေရချိန်အာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့အစည်းငင်းကြမ်းရေးဆွေးနွေးပွဲတွေဒီကနေ့စတင်မှုရှိနေချိန်မှာပဲအမေရိကန်တပ်တွေစာပြီးရုပ်သိမ်းနေတဲ့အကြောင်းပြောတာပါ။အမေရိကန်နဲ့တာလီဘန်အဖွဲ့အစည်းပြီးခဲ့တဲ့လကကာတာနိုင်ငံဒူဟာမြို့မှာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရတာလီဘန်အဖွဲ့အနေနဲ့လုံခြုံရေးဆိုင်ရာကတိကဝတ်တွေကိုထိမ့်သိမ်းသွားမယ်ဆိုရင်အာဖဂန်နစ္စတန်မှာရှိတဲ့ပြည်ပတပ်ဖွဲ့တွေကိုဆလီလာတွေယူသိမ်းပေးရမှာဖြစ်ပါတယ်။သဘောတူညီချက်အရလက်ရှိအမေရိကန်တပ်ဖွဲ့ဝင်အစည်းအဝေး 12,000 လောက်ကနေဇူလိုင်လလည်းနောက်ဆုံးထားပြီးကနအူးအဆင့်မှာ 8,600 အထိဆွဲချဖို့နဲ့အာဖဂန်နိုင်ငံတဝန်းအမေရိကန်စစ်အခြေစိုက်စခန်း 20 လောက်ထဲက၅ခုကိုပိတ်ပစ်ရမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟော်မန်ပြည်နယ်ရဲ့မြို့တော်လက်စကာဂါမှာရှိတဲ့စစ်အခြေစိုက်စခန်းနဲ့အရှေ့ပိုင်းကဟီဘက်ပြည်နယ်မှာရှိတဲ့နောက်ထပ်အခြေစိုက်စခန်းတစ်ခုကနေတပ်ဖွဲ့တွေစပီးရုပ်သိမ်းနေတဲ့အကြောင်းမိမဖော်လိုတဲ့အမေရိကန်တာဝန်ရှိသူတို့က AFP သတင်းဌာနကိုပြောတာပါ။ဟော်မန်ပြည်နယ်နဲ့အင်ဂျီချင်းကန်ဒါဟာပြည်နယ်တို့ဟာတာလီဘန်တပ်ဖွဲ့တွေရဲ့အခိုင်အမာနေရာတွေဖြစ်ပြီး18နှစ်ကြာစစ်ပွဲတွင်တာလီဘန်တွေနဲ့အမေရိကန်ဗြိတိသျှတပ်ဖွဲ့တွေအကြားအပြင်းထန်ဆုံးတိုက်ပွဲတချို့ဖြစ်ခဲ့တဲ့ဒေသတွေပါခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်းနဲ့ကိုကျော်သိန်းတို့ကပြောပြပေးသွားကြတာပါရှင်။အခုညနေခင်းဆက်ပြီးတော့နားဆင်ကြရမယ့်ဆက်သွယ်မင်းမြန်ချက်တွေသတင်းလှော်တွေထဲမှာတော့အရင်ဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနေရာကိုရောက်လာနေတဲ့အီတလီနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုတန်ယုံကဘယ်လိုအကူအညီပေးမလဲဆိုတာကြည့်ကြရအောင်ပါရှင်။COVID-19 ကူးစက်မှုနှုန်းနဲ့ဒီသေဆုံးမှုနှုန်းဒုတိယအမြင့်ဆုံးဖြစ်လာနေတဲ့အီတလီနိုင်ငံမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေအခုညလိုအပ်လာခဲ့ရင်မြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားဖို့တန်ယုံတာဝန်ရှိသူကပြောပါတယ်။လက်ရှိအချိန်ထိတော့အီတလီမှာရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူရှိပြီဆိုတဲ့သတင်းမျိုးမထွက်လာသေးပါဘူး။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မတ်ဆုစုကဆက်ပြောပြပါမယ်ရှင်။
COVID-19 ရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်အီတလီနိုင်ငံဟာသေဆုံးသူနဲ့ရောဂါကူးစက်ခံရသူဒုတိယအများဆုံးနေရာမှာရှိနေတာဖြစ်ပြီးအဲ့ဒီမှာမြန်မာနိုင်ငံသား300ကျော်ရှိပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်တဲ့အနေနဲ့အီတလီအစိုးရကတနိုင်ငံလုံးအတိုင်းအတာအရေးပေါ်အခြေအနေသတ်မှတ်လိုက်ပြီးခရီးသွားလာခွင့်ကိုမနေ့ကညမှာပဲပိတ်ပင်လိုက်ပါတယ်။အခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အီတလီနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့အခုချိန်ထိဒီရောဂါပိုးကူးစက်တာမရှိသေးဘူးလို့ရောမမျိုးအခြေဆိုင်မြန်မာတန်ယုံတာဝန်ရှိသူက VOA ကိုပြောပါတယ်
ကျွန်တော်တို့မြန်မာတော့ဖြစ်တဲ့သူတော့မရှိသေးဘူးကြာတော့ကျတော့မကြားသေးဘူးနော်ကျွန်တော်တို့လည်းမြန်မာတွေကိုဆက်သွယ်ပြီးတော့ဘယ်လိုဖြစ်လဲအစားအသောက်တရားတာကတော့ဝန်ကြီးမှာပါရှိတဲ့ကောင်တော့သူတို့ကတော့ဆက်သွယ်ဝယ်ထားတဲ့စံတို့စီတို့ဒီမှာတော့ရနိုင်တဲ့အစားအသောက်တွေကိုကြားကြရဝယ်ထားကြတဲ့အိမ်မှာပေါ့နော်ဆိတ်ပြီးတော့ဆိတ်နှံ့လို့တော့လည်းဖြစ်ပေါ့နော်ဒါနဲ့အပြင်းလေးပါးအခက်နေတယ်မသွားဖြစ်တာကြတာပေါ့အိမ်မှာပဲနေရပေါ့အဲ့လိုပဲရှိတယ်
ဒီကနေ့ညနေခင်းစီးရင်အရာအီတလီနိုင်ငံမှာကိုရိုနာရောဂါပိုးကူးစက်ခံရသူ9,100ကျော်ရှိနေပြီးသေဆုံးသူကတော့463ဦးရှိသွားပါပြီ။တန်ယုံအနေနဲ့မြန်မာနိုင်ငံသားတွေနဲ့အဆက်အသွယ်ပုံမှန်ရှိနေပြီးသူတို့လိုအပ်တဲ့အခက်အခဲတွေရှိလာရင်တန်ယုံကိုအကြောင်းကြားပေးဖို့တာဝန်ရှိသူကအခုလိုပြောပါတယ်။
ตอนนั้นเราตั้งยงนั่นแหละครูใช่ไหมครับวันนั้นครูมีตาสุดเลยนั่นแหละพงยาบาลเลยฉะนั้นตอนนี้ว่าเลยลูกอาจารย์กูนี่เจ้าบุตรฉะนั้นเราเปิดมาเลยเต็มท่าเลยจะรู้นั่นแหละชัดเจนเรื่องชีวิตชั่วรู้เลยค่ะที่ผมมาสู่เจอรู้เวลูกไปอะไรค่ะฉะนั้นเราได้พูดไปเรื่อยๆชีวิตก็ลองนั่นแหละที่มาเวลูกไม่เอาอะไรเลยชัดเจนเรื่องเล็กๆนี่บาลเลยจะรู้เลยที่มาทั้งผู้คนนะลูกอาจารย์ชีวิตฉะนั้นตั้งยงชัดเจนกูเอารู้เราเปิดท่าเลย
ตัวยงนั่งเงี้ยหูเป็นปีเนี่ยหูหายไม่กันเลยสัตว์เดินผิดปกติเลยกูเป็นนั่งดีกูรู้นายโยกับปู่ฮะฉันนั่งเงี้ยมองตัวอาจจะเสร็จดีนั่งเงี้ยกูคุ้มเสียแค่บีดีกันเลยไม่ใช่ตาเสียยันนี่เงี้ยเสียงยาลูกบ้านตัวเองตัวต่างจากกูเสียแค่ไหนยาบาร์เลยสุสุบ้านตัวสองตัวก็รอลีรังจอดอาบีผิดบีตัวยงนั่งเงี้ยมาเนี่ยส่งผิดบาร์เลย
COVID-19ยอกาขบ้าบ้าเชียร์นาร์เรตเชงเงี้ยลูกจ้ามาเที่ยงสูงหุ่นเลยตู้เธอตู้หลังนี่ไว้เนื้อมันเองก็มาครูน่าฟอร์สกูสมุกูเชนที่ตีมาพิวนายดีบีเมยอกาเกาเวย์เนี่ยยอกาเทนโชยีเปลี่ยนเส้นสายสีอะไรกูรอเปลี่ยนเสียงมาพิบาร์เลยเนื้อมาตอนวันศุกร์อินี่เนี่ยโควิด-19ยอกาเกาเวย์เนี่ยเทนโชยีด้วยและสีเปลี่ยนเส้นสายหุ่นเลยฮะอายาเจเนสยาสีบาดละ แล้วเมื่อเองานี้ยาวไปเดลี่ไลซ์ซีเจมาสุนีตัวบุษที่เซ็นทาวเลยปาวันสุนีมีมีอะไรตัวรัชนีนี่เนี่ยกูเอตเลฟูนมาดูจูบรอปีบูทามเอสุนีเดลี่ไลซ์ซีเจนทอลเลนเอชิมาคอยมาพิบาร์เลยแต่ว่าโมกูเอมีกูเอมีกูนี่กูสานไอพีซีตั้งไฟเนี่ยพีซีจูบรอปีบูทาลุเลยยาวเลยวิวเอมีมาไว้ฟูนมาเกะเต้เนตัวยันเนตัวเชนเนงางางาลีพิบิโรอีเมลิสากาบัมิสเอ็กวิวอินนิวส์ดอทคอมพิบาร์เลยปาวันสุนีมีมีอะไรจามเอตัวรัชนีกูจูบรอปีเนี่
နိုင်ခွဲ့မှာဒီကိုရိုနာဗိုင်းရပ်စ်မြန်မာပြည်တွင်းမှာထပ်ဟိုကာကွယ်ထိန်းချုပ်ရေးအကြောင်းဆွေးနွေးလိုတယ်ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့ဒီကနေ့လူခွင့်ရေးကောင်စီမှာမြန်မာပြည်အကြောင်းဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာအခုနှစ်ဟာထွေထွေရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမို့လွတ်လပ်စွာပြောဆိုခွင့်နဲ့မဲပေးခွင့်တွေတန်းတူရရှိရေးအတွက်နိုင်ငံတကာအနေနဲ့အထူးစောင့်ကြည့်အခက်ဖြတ်ကြရမယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့လက်ရှိရိုဟင်ဂျာနေရပ်ပြန်ရေးကိစ္စအပြင်လက်ရှိဖြစ်နေတဲ့စစ်ရေးပြိပက္ခတွေကြောင့်ရခိုင်ဒေသခံတွေအတွက်အင်မတန်စိုးရိမ်စရာဖြစ်နေတယ်လို့လည်းကုလအထူးကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီကိုပြောသွားပါတယ်။လူ့အခွင့်အရေးကောင်စီအတွင်းမြန်မာအရေးနဲ့ပတ်သက်လို့ဒီကနေ့ပြောဆိုဆွေးနွေးချက်တွေကိုကိုသားညွန့်ဦးကဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာနိုင်ငံမှာဒီနေ့ထဲလုံးမဲ့ထူးထူးရွေးကောက်ပွဲအချိန်နီးလာတဲ့အမျှလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာမဲပေးခွင့်အနေနဲ့ပတ်သက်လို့နိုင်ငံတော်များများရဲ့စိုးရိမ်မှုတွေတိုးလာတာကိုဒီနေ့လူခွင့်ရေးကောင်စီဆွေးနွေးချက်တွေမှာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အခုနှစ်အချိန်တွေကိုနိုင်ငံတကာအနေနဲ့အထူးစောင့်ကြည့်သွားလိမ့်မယ်လို့ကုလထုကုစလေရန်ဟီလီကပြောဆိုပါတယ
်။ This is a very important year for Myanmar.And as we have seen, there has been increase in the number of politically motivated arrests.
နိုင်ငံရေးပြောကားနဲ့ဖမ်းဆီးမှုတော်များများရှိခဲ့တာတွေ့ရပါတယ်။မနေ့ကနဲ့ဒီနေ့ဆိုရင်ဒီရက်အတွက်ကတိုးလာပါတယ်။လက်ရှိမှာနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့ဖမ်းခံထားရသူ648ယောက်ရှိပါတယ်။သူတို့ဟာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းခံရသူတွေပါ။ဆန္ဒပြတဲ့ဈေးရွာသားတွေပါတယ်။ဆက်ယုံတွေ၊ကြောင်မီးသွေးစီမံကိန်းတွေနဲ့တဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေကိုစန့်ကျင်လှုပ်ရှားတဲ့စူတောင်းပွဲလုပ်သူတွေပါပါတယ်။များသောအားဖြင့်တော့မြေသိမ်းရာသိမ်းတွေဖြစ်တဲ့တိုင်းရင်းသားဒေသတွေကပါသူတို့မြေတွေသိမ်းယူခံရတာတွေကိုဆန္ဒပြကြသလိုအဲဒီကသူတို့လူမှုအတိုင်းဝိုင်းကိုထိခိုက်စေတဲ့သူတို့နဲ့လည်းပုံပွင့်လင်းလင်းတိုင်ပင်မှုမရှိတဲ့စီမံကိန်းကြီးတွေကိုရပ်ဖို့ဆန္ဒပြကြတာပါ
။မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်တော့ဒီလူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုလို့ယူဆရတဲ့ကျူးလွန်မှုတွေထပ်မဖြစ်လာဖို့အတွက်နိုင်ငံတကာအနေနဲ့ညီညွတ်ညွတ်နဲ့ဆောင်ရွက်သွားဖို့လိုမယ်လို့လည်းကုလထုကုစလေကသတိပေးပါရယ်အထူးသဖြင့်ကတော့ဒီ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ချမှတ်ခဲ့တဲ့ဂျားဖြတ်အစီအမံတွေကိုမြန်မာအစိုးရအနေနဲ့လိုက်နာလေးစားဖို့နဲ့ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ဖို့လူမျိုးရေးကောင်စီကိုဝိုင်းပြီးတော့ဖိအားပေးကြဖို့သူကတိုက်တွန်းပါလေမြန်မာအင်ဒီဂျင်တရုတ်နိုင်ငံကတော့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေကိုနားလည်ဖို့နဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာကိုလေးစားဖို့လို့ပြောပြီးတော့မြန်မာဘက်ကနေပြီးတော့ခုခံကာကွယ်ပေးခဲ့ပါတယ်
The international community should respect Myanmar's sovereignty. မြန်မာနိုင်ငံနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာကိုလေးစားပြီးတော့လူခွင့်ရေးတိုးတက်ဖို့အတွက်မြန်မာအစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေအောင်မြင်မှုတွေကိုအတိအမှတ်ပြုတင်ပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်ချက်တွေကိုလည်းထက်တွေ့ရပါမယ်။
ဒါပေမဲ့လည်းမလေးရှားလိုမျိုးမြန်မာနဲ့ဒေသအတွင်းကနီးကပ်တဲ့နိုင်ငံချို့ကတော့ရခိုင်ပြည်ထနာဟာဒေသကိုပါရိုက်ခတ်မှုရှိနေတာမို့လို့ဒါဟာအလျင်စလိုကိုဖြစ်ရှင်းရမယ်လို့ဆိုနေပါတယ
် The long ongoing crisis in Rakhine State has
ရခိုင်ပြည်နယ်အတွင်းအခြေအနေတော်ကြာကလေးကဖြစ်နေတဲ့အတွက်လည်းဒီဟာကြီးမားတဲ့ရွှေပြောင်းအခြေချမှုတွေကိုဖြစ်စေပြီးအဲ့ဒီကိစ္စဟာမလေးရှားအပါအဝင်အင်းကြီးချင်းတွေကိုရိုက်ခတ်လာပါတယ်ဒီအခြေတဲကိုဖြေရှင်းဖို့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေအရေးပေါ်လိုအပ်နေပါတယ
်။ဥရောပနိုင်ငံတွေဘက်ကတော့ယူကောက်ပွဲနီးလာတဲ့အမျှလွတ်လပ်စွာပြောဆိုခွင့်တွေကိုပိတ်ပင်တာမျိုးတွေကိုပို့ပြီးတော့စိုးရိမ်နေကြပါတယ်။ဘရစ်ရှားတန်ကူစလေကတော့ရခိုင်နဲ့ချင်းကအင်တာနက်ပိတ်ပင်တာမျိုးဟာလူခွင့်ချိုးဖောက်မှုသတင်းတွေကိုပိတ်ပင်တာမျိုးဖြစ်နေတယ်လို့သူကထောက်ပြပါတယ်။
The UK is alarmed by growing restrictions on freedom of expression.
We urge the
Myanmar government to lift the internet shutdown in the Rakhine and Chin states.
Internet shutdown တွေကိုပြန်ရုပ်ဖို့ဆွေးနွေးရမှာလိုက်တော့ပါတယ်။ဒီလိုကန့်တတ်တာဟာလူခွင့်ချိုးဖောက်မှုသတင်းတွေကိုပိတ်ပင်နှောက်ယှက်ရရောက်တယ်လို့အဲ့ဒီကဒေတာကန်တွေရဲ့ဘဝအတွက်လည်းအများကြီးထိခိုက်နှစ်နာသေးပါတယ်
။နိုင်ငံတော်များများကဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေပြောပြီးဒီအရေးယူဖို့ကိစ္စမှာမတူတဲ့သဘောထားတွေရှိပေမဲ့အားလုံးရဲ့တူညီမှုကတော့ရိုဟင်ဂျာတွေနေရာပြောင်းရေးကိုမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဖြစ်ပါတယ်။ရိုဟင်ဂျာ၃လုံးလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းဒီနေရာပြောင်းရေးကိုမူအားဖြစ်လက်ခံထားပြီးမြင်အောင်မြင်မြင်တော့ဆောင်းနိုင်တာမျိုးမရှိသေးပါဘူး။အခုဒီကနေ့ဆွေးနွေးပွဲကတော့ဒီကုလထုကုစလေမစ်ရန်ဟီလီရဲ့တင်ပြချက်တွေပေါ်မှာအဓိကထားဆွေးနွေးတာဖြစ်ပြီးတော့မစ်ရန်ဟီလီအတွက်လည်းဒါဟာမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့နောက်ဆုံးဒီလူခွင့်ကောင်စီမှာတင်ပြခြင်းဖြစ်ပါတယ်။သူဟာ2014ခုနှစ်ကလေးကတာဝန်ယူလာတာဖြစ်ပြီးတော့အခုသက်တမ်းကုန်ဆုံးလို့အသစ်တစ်ယောက်ကိုခန့်အပ်တော့မှာဖြစ်ပါတယ်။သူတောင်းယူစင်ကာလအတွင်းမှာမြန်မာနိုင်ငံမှာဒီမိုဆီအသွင်ကူးပြောင်းမှုအခြေအနေကိုသူကိုယ်တိုင်ကြုံတွေ့ခဲ့ရတာပါ
However
very
sadly
I now have come to realize မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုတို့အတွက်အတော်လောက်ရအောင်မယ်ဆိုတာကျွန်မသဘောပေါက်လာပါတယ်ဒါပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းကမူအားဖြင့်ခိုင်ခိုင်မာမာရပ်တည်ပြီးတော့ထောက်ခံနေခြင်းအပြင်မြန်မာနိုင်ငံဟာလူ့အခွင့်အရေးပြည့်ဝတဲ့ဒီမိုကရေစီနိုင်ငံကိုအသွင်ကူးပြောင်းနိုင်မယ်ဆိုတာကျွန်မယုံကြည်ထားပါတယ်
သက်တမ်းကုန်သွားတဲ့ဒီမစ်ရန်ဟီလီနေရာမှာတော့ American အောက်လွှတ်တော်အမတ်ဟောင်း Tom Andrews ကိုအမျိုးစင်းတင်သွင်းထားပြီးတော့အခုဒီလုံနေတဲ့လူခွင့်ညီလာခံအတွင်းမှာဒီပြုဆုံးဖြတ်ဖို့ရှိနေပါတယ်ခင်ဗျာ
။ကိုတာညုံပြောပြခဲ့တယ်ဒီကနေ့လူခွင့်ရေးကောင်စီကမြန်မာရေးတင်ပြဆွေးနွေးချက်တွေကို VOA Facebook စာမျက်နှာမှာဖြစ်စေ VOA ရဲ့ website မှာဖြစ်စေပြန်ပြီးတော့နာဆင်ဖတ်ရှုနိုင်ပါတယ်။အခုဖွဲ့စည်းပုံပြင်ဆင်ရေးဘယ်ပုံမှန်နဲ့အတူပြုနိုင်ခဲ့တယ်လဲဆိုတာပြောပြပါမယ်ရှင်။2008ဖွဲ့စည်းပုံအခြေခံဥပဒေဒုတိယကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းပါပုံမှန်14ခုကိုဒီကနေ့မဲခွဲဆုံးဖြတ်တာမှပုံမှန်နှစ်ခုပဲထောက်ခံမဲ့အများစုနဲ့ပြင်ဆင်ဖို့အတည်ဖြစ်ပါတယ်ပြင်ဆင်ဖို့တင်ထားတဲ့ထဲကတက်မတော်ရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကတော့လိုအပ်တဲ့ထောက်ခံမဲ့မရတဲ့အတွက်အရေးနိုင်သွားပါတယ်ပြည်ထောင်စုလွှတ်တော်အတွင်းဒီကနေ့မဲခွဲဆုံးဖြတ်ခဲ့ကြတဲ့အခြေအနေပေါ်မှာလေ့လာသူတွေရဲ့မှတ်ချက်တွေနဲ့အတူ VOA သတင်းတောက်မတ်မီခါကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့မဲခွဲဆုံးဖြတ်တဲ့ပုံမှားတွေထဲမှာအိုမင်းမစွမ်းဆိုတဲ့စာသားကိုတက်ကြီးရွယ်ဦးဆိုတာနဲ့အစားထုတ်ပြင်ဆင်တာမတန်မစွမ်းဆိုတာကိုမတန်စွမ်းလို့အစားထုတ်ပြင်ဆင်တာစတဲ့ပုံမှားနှစ်ခုပဲအတည်ဖြစ်ခဲ့ကြောင်းပြည်အောင်စုလွတ်တော်နိုင်ကဦးတီခွန်မြတ်ကအခုလိုကြေညာသွားခဲ့ပါတယ
်ပုံမှား30နဲ့ပုံမှားခွဲကကြီးပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ့984မင်းဖြစ်ပါတယ်85ရာခိုင်နှုန်းကျော်ထောက်ခံတဲ့အတွက်ပြင်ဆင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအတည်ပြုကြေညာပါတယ်။ပုံမှန်30နဲ့ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ986မဲဖြစ်ပါတယ်။85ရာခိုင်နှုန်းကျော်ထောက်ခံတဲ့အတွက်ပြင်ဆင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအတည်ပြုကြေညာပါတယ်
။ကျန်တဲ့ပုံမှန်တွေကတော့လိုအပ်တဲ့ထောက်ခံမှုအလုံးလောက်မရတဲ့အတွက်ပြင်ဆင်ရေးမကြခဲ့ပါဘူး။ဒီကနေ့ပြည်အောင်စုလွတ်တော်အစည်းအဝေးတက်သူ633ရှိပြီးခွင့်ယူတဲ့သူက22ဦးရှိခဲ့ပါတယ်လက်ရှိပြည်အောင်စုလွတ်တော်မှာကိုယ်စားလှယ်စုစုပေါင်း900နီးပါးရှိနေပြီးထောက်ခံမဲ85ရာခိုင်နှုန်းရမှပြင်နိုင်မဲ့ပုံမှန်တွေအတွက်ကိုယ်စားလှယ်အယောက်900ရဲ့ထောက်ခံမဲ့ရဖို့လိုအပ်ပါတယ်ပြည်အောင်စုလွတ်တော်မှာ NLD လွတ်တော်ကိုယ်စားလှယ်380ဦးရှိပြီးတက်မတော်သားလွတ်တော်ကိုယ်စားလှယ်က166ဦးတိုင်းရင်းသားပါတီတွေအခြားပါတီတွေနဲ့တတိပုဂ္ဂလတွေကစုစုပေါင်း68ဦးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက40ဦးရှိနေတာဖြစ်လို့ NLD အနေနဲ့ပြင်ဆင်ခြင်းနဲ့ပုံမှန်တွေပြင်နိုင်ဖို့ဆိုရင်သူ့ကိုယ်စားလှယ်တွေရဲ့မဲအပြင်နောက်ထပ်မဲ100ကျော်လိုအပ်နေတာဖြစ်ပါတယ်ဒီကနေ့မဲခွဲမှုနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကဥဖေတန်းကတော့ပြင်ဆင်ရေးမှာဆွေးနွေးမှုရလဒ်တွေမကောင်းခဲ့တာမို့ညှို့လင့်စရာမရှိဘူးလို့ဆိုလိုက်ပါတယ်
အကောင်လုံး330ခန်းချက်အဲ့ဒါကိုဆွေးနွေးခဲ့တဲ့အချိန်ကာလမှာတိချင်းအားဖြင့်ဒီဘက်ကတင်တဲ့ပုံမှန်ကိုဘက်ကကန့်ကွက် ဘုဖကတင်တဲ့ပုံမှာကိုဒီကကံွယ်အဲ့လိုအနေထားမျိုးပဲတွေ့ခဲ့တယ်ဘယ်ပုံမှာမှကျွန်တော်တို့ထောက်ခံပါတယ်တစ်ဖက်ကိုတစ်ဖက်အဲ့လိုမျိုးကျွန်တော်တို့မတွေ့ရဘူးဒါပေမဲ့ပုံမှာမှအကြည့်လာကြအကြောင်းမရှိဘူးလို့မြင်တယ်နောက်ဆွေးနွေးဖို့ရလာကတော့ဟိုလုံးဝမကောင်းပါဘူးသူတို့အနေနဲ့တော့မဲခွဲတဲ့အခါမှာနည်းနည်းများပြောင်းလဲလာမလားဆိုတဲ့ပုံစံမျိုးနဲ့အဲ့ဒါရေးစားရတာနဲ့ချ သက်ဆွေးနွေးနေကြတာမြင်တော့လေကျွန်တော်တို့ကတော့ဘယ်ပုံမှန်မှအတိဖြစ်လာကြအကြောင်းမရှိဘူးလို့မြင်ပါတယ
်နိုင်ငံရေးလေးလာစောင့်ကြည့်သူတဦးဖြစ်တဲ့ဦးမင်းခင်ကလည်း NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ညှိနှိုင်းလှုပ်ဆောင်မှုမရှိတဲ့အပေါ်ထောက်ပြဝေဖန်သွားခဲ့ပါတယ
်၄00မကျော်သေး300ကျော်နေရှိတယ်ကျနော်ကြီးကတော့ဒါတိုင်းမှာပါတီတွေကဒီပြင်ချက်ကိုသဘောမတူဆိုတဲ့အသေးပေရောက်တယ်လေသူတက်တကကန့်ကွက်နေဆိုတာပြပိတာအဲ့တော့အရင်ကြီးရဲ့ချက်ဒီအားလုံးကိုပြင်နိုင်မှာမဟုတ်ဘူးဆိုတယ်ပြပိတာဒါနိုင်ငံကြီးကဘယ်လိုအကျိုးများရှိမလဲဆိုတာစဉ်းစားရမယ်ကိုယ့်ရဲ့ဒီချက်ကိုပြလိုက်လေနော်တက်ရရဲ့ဒီချက်ပေါ်လေလေနော်အကြောင်းအကျိုးတွေကိုဟလာလူများပြအောင်စဉ်းစားအောင်နော်ဒီစကားစဉ်းစားဖို့လုပ်ပြီးနိုင်လေရှေ့တည်းဆက်သွားကြမယ်ဆိုရင်မှာအနည်းဆုံးဒီဖွဲ့စည်းပုံအခြေခံတွေကိုဟလာပထမတစ်ဆင့်ဖြစ်ဖြစ်နော်ပြင်ဆင်နိုင်ရင်တည်းတိုင်းမားနဲ့ဆက်ကျဲပြီးတော့ဒီအတူတူပြူလာနိုင်ရယ်ဆိုရင်အမြတ်တစ်ခုရနိုင်သေးတယ်ဒါပေမဲ့အဲ့ဒီအမြတ်ကတော့လုံးဝမရဘူးလို့ပြောလို့ရတယ
်မလ17ရက်နေ့ဗုဒ္ဓဟူးနေ့မှာတော့ဖွဲ့စည်းပုံပုံမှ436ကနဲ့အကျုံးဝင်တဲ့ပုံမှနဲ့ပုံမှခွဲ15ခုစုစည်းတင်ပြထားတဲ့ပြင်ဆင်ချက်တွေကိုဆက်ပြီးမဲခွဲသွားမှာဖြစ်ပါတယ်ရှင်
။မိခပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေနှာစင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 11965၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 5885နဲ့ပထမနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေနှာစင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုအင်ကန်ဒီညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့တွားရောက်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတော်ဟာလူ10,000ကျော်ကူးစက်ခံခဲ့ရပြီးတော့3,100ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီပထမဆုံးတွားရောက်တာပါ။ဆေးဝါးနိုင်နေတဲ့လူနာတွေကိုသမ္မတရှီတွားရောက်တွေ့ဆုံမှာဖြစ်တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြီးစုစစ်ဆေးသွားမယ်လို့တရုတ်အစိုးရပိုင်းသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံမှာရောဂါတဲ့အသစ် 69 ဦးတွေ့ရှိကြောင်းကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့ပြီးနောက်ဝူဟန်မြို့ကိုသမ္မတရှီခုလိုတွားရောက်တာပါ။တခြားကမ္ဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်နှင်းမြစ်ဆန်ဆန်ကူးစက်နေပေမဲ့လည်းတရုတ်နိုင်ငံမှာတော့ကူးစက်မှုအနည်းတစ်ထက်နည်းလာပါတယ်။ကမ္ဘာရေနံစိမ်းလုံးကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တင်းလာနေကအာရှဒေသအစုရှယ်ယာဈေးတွေအကြီးအကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်ဂျပန်နိုင်ငံနီကီအစုရှယ်ယာအညွန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပေမဲ့နောက်ပိုင်းမှာတည့်ရခိုင်နှုန်းလုံးအတက်ပြခဲ့ပြီးတော့ဟောင်ကောင်ဟန်ဆန်အညွန်ကိန်းတည်ထမလေးရခိုင်နှုန်းအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်အညွန်ကိန်းကနှစ်ရခိုင်နှုန်းလောက်ဈေးတက်ပါတယ်ဥရောပဈေးကွက်တွေမှာအစောပိုင်းကအတက်ပြခဲ့တယ်လို့အမေရိကန်ဂျိုယောင်ဂျိုဝဲအစုရှယ်ယာဈေးတွေလည်းဒီကနေ့ဈေးကွက်ဖွင့်ချိန်မတိုင်ခင်မှာတော့အတက်ပြနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်လွိုက်ခမ်းကြီးရွာမှာခမန်းချီမြန်မာကျပ်ငွေကာလာတန်ဖို့173ဘီလီယံရှိတဲ့မွေးရီစေဝါတွေမွေးရီစေဝါချက်ပစ္စည်းတွေကိုဖန်ဆီးမိတယ်လို့မြန်မာတမတော်ကကွယ်ရေးဦးစီးချုံယုံကမတ်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။လွိုက်ခမ်းကြီးရွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဦးချမ်းမောပိုင်အိမ်ကနေ WY ဆရာမဆေးကြွားဆေးပြားတွေ88ဆရာမပန်းရောင်ဆေးကြွားဆေးပြားတွေအပါအဝင်မွေးရီစေဝါချက်အမှတုံးတဲ့အခြားဆက်ဆက်ပစ္စည်းတွေကိုဖန်ဆီးခင်မိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဥလျော်အပိုင်နယ်ကနေလည်းခမန်းကာလာကျပ်ငွေ 3.9 ဘီလီယံကျော်တန်ဖိုးရှိတဲ့အလားတူစိတ်ကြဆေးပြားတွေကိုဖန်ဆီးမိကြတာဖြစ်ပါတယ်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနားလောင်ပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်ရှင်။အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအပိနာစင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.